ရခိုင်ပြည်နယ်မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လုံလောက်ပါတယ်လို့အာဏာပိုင်တွေကပြောပေမဲ့တကယ်လက်တွေ့လှုပ်ဆောင်နေတဲ့သူတွေကတော့အောက်ဆီဂျင်ပြတ်မဲ့အရေးကိုစိုးရိမ်နေကြပါတယ်။ယောဂပိုးကူးဆက်သူအရေးအတွက်ကလည်းတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေတာကြောင့်လည်းအခုလိုစိုးရိမ်နေကြတာပါ။ဒီအကြောင်းရခိုင်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါမယ်
။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဒေသအတော်များများမှာအောက်ဆီဂျင်ပြတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသေဆုံးသူအရေးအတွက်လည်းတိုးလာနေတာပါ။ရခိုင်ပြည်နယ်မှာလည်းကူးစက်သူအရေးအတွက်တိုးလာနေပေမဲ့လက်ရှိအချိန်ထိတော့တပြည်နယ်လုံးအတွက်အောက်ဆီဂျင်လုံလောက်နေသေးတယ်လို့ပြည်နယ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ဆိုချင်တာတော့လက်ရှိရခိုင်ပြည်နယ်ရဲ့ကိုဗစ်ပိုစတစ်ရှိတဲ့လူတွေရဲ့အရေးအတွက်ရဲ့လက်ရှိဆေးရုံတွေမှာကူးတက်နေတဲ့လူတွေရဲ့အနေအထားတွေရဲ့ကိုဟိုတုံးတက်လိုက်လို့ရှိရင်တော့လက်ရှိကျွန်တော်တို့စီမှာစုဆောင်ထားတယ်ရှာဖွေထားတယ်ဝိုင်းဝန်းပြီးတော့ကဒါကျွန်တော်တို့ပန်းပိုးနေကြတဲ့အနေအထားတွေကြောင့်အောက်ဆီဂျင်ဟာလေးရတစ်ပြက်ပြတ်သွားပြီးတော့ဆေးရုံမှာကုသနေတဲ့လူတွေဒီမှာအတိတ်ဒုက္ခရောက်နေတော့တဲ့အနေအထားမျိုးမရှိပါဘူးလောလောဆယ်တော့ဟိုလူနာနဲ့အောက်ဆီဂျင်ကာဗာဖြစ်တယ်လို့ဒါဥစားပြောကြလို့ပါလေ
ဒါပေမဲ့လည်းလက်တွေ့မှာတော့အောက်ဆီဂျင်လုံလောက်မှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့နေရာတွေရှိနေပါတယ်။ကိုဗစ်အတီးပြူလူနာ300ကျော်လောက်ရှိတဲ့မောင်တော်မြို့နယ်မှာလက်ရှိလူနာအရေအတွက်နဲ့အောက်ဆီဂျင်မျှတရုံလောက်ပဲရှိတယ်လို့မောင်တော်ဆေးရုံအုပ်ဒေါက်တာနုကေတီဆန်ကပြောပါတယ
်။လောကပြတ်သွားတာမဟုတ်ဘူး။ပြတ်ခံနည်းကိုဖြစ်ဖြစ်သွားတာ။ဒီနေ့ကိုအလုံး20ကနေ25လုံးကျပုံတယ်။အဲ့တော့ဟိုကျမတို့ဟိုကစစ်တေကနေဖြေးရတာကဒီနေ့ကိုအလုံး20စီရတယ်။မောင်တော်ကမကတ်ဘူး။မောင်တော်ကျမတို့အောက်ဆီဂျင်ပလန်ကဒီနေ့ကို3လုံးကျပဲဖြည့်ပေးနိုင်တယ်။အဲ့တော့တရက်စာစီပဲကျမတို့သုံးနေရတဲ့အတွက်နောက်ထပ်လူနာများလာလို့ရှိရင်မလောက်ဘူး။ဒီလိုဒီကြတဲ့မှာဟိုကပို့တဲ့ဟာနောက်ကျနေတာဖြစ်လဲခင်းမှကျနေတာဖြစ်ဖြစ်ဆိုလို့ရှိရင်ကျမတို့အောက်ဆီဂျင်ကပုံခံနည်းကိုဖြည့်ဖြည့်သွားတာ။ဒီရှိတော့အဆင်မပြေဘူးဒီထက်လူနာပုံများလာရင်အဆင်မပြေဘူးအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်သွားနိုင်တာပေါ့ရှိတာပေါ့အောက်ဆီဂျင်ပြတ်သွားလို့ရှိရင်လူနာတွေတေကုန်ပါလေ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတော့တခြားတိုင်းနဲ့ပြည်နယ်တွေမှာလို့အောက်ဆီဂျင်ရှားပါတဲ့အခြေအနေအထိမရောက်သေးပေမဲ့အောက်ဆီဂျင်ပြတ်လတ်မဲ့အရေးစိုးရိမ်နေတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကလည်းပြောပါတယ်
ကြဝန်တယောက်ဆိုရင်သူရဲ့ဟိုမှာစာမျက်နှာမှာတင်ထားတာရှိတာပေါ့နော်တကယ်ကလေဒါကရှင်းဆက်ပြီးတော့ဒီလိုမျိုးဟိုရုပ်ပုံစံမှုတွေများလာမယ်ဆိုရင်တော့ပိုတက်လူနာတွေများလာမယ်ဆိုရင်တော့လုံလောက်ဖို့အတွက်ကတော့နည်းနည်းအခက်အခဲရှိမှာပေါ့လောလောဆယ်ဒီတော့အောက်ဆီဂျင်ပြန်လည်ပြီးတော့ဆုံးဆုံးရတဲ့အချိန်တွေမျိုးတော့ရှိမနေသေးပါဘူးဟိုတွေးပိုတက်တဲ့အောက်ဆီဂျင်လိုအပ်ရင်လည်းလိုအပ်သလိုချူပေးဟိုပေါ့အောက်ဆီဂျင်အသုံးပြုရမှုတော့ရှိနေတော့လို့တွေ့နေရတော့ပါမယ်
ရခိုင်ပြည်နယ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်အတွင်းမှာအောက်ဆီဂျင်ပြတ်လတ်မှုမရှိစေဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားမောင်တော်စတဲ့မြို့နယ်တွေမှာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့ပြင်ဆင်နေတယ်လို့လည်းပြောဆိုထားပါတယ်။အချို့ပြည်နယ်တွေမှာလည်းအောက်ဆီဂျင်ပြတ်လတ်မှုမရှိစေဖို့အတွက်ကိုထူကိုထစနစ်နဲ့အောက်ဆီဂျင်စက်ရုံတွေစောက်လုပ်ဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုနေပါတယ်။လက်ရှိအချိန်ထိရခိုင်ပြည်နယ်မှာကိုဗစ်အတီးပြူလူနာ1000ကျော်နဲ့သေဆုံးသူ28ဦးရှိနေပေမဲ့ကျမ၏ဝန်ကြီးဌာနကသတ်မှတ်ထားတဲ့စီးကန်းတွေကိုလူလူတွေကြားလိုက်နာမှုအားနည်းနေသေးပါဒါကြောင့်ကိုဗစ်စီးကန်းမလိုက်နာသူတွေကိုအာဏာပိုင်တွေကဒီနေ့ကစပြီးဖမ်းဆီးတရားစွဲဆိုသွားမယ်လို့ပြောထားပေမဲ့လက်ရှိအချိန်ထိတော့စစ်ဆေးဖမ်းဆီးတာမတွေ့ရသေးဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ